အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10953မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ Don't see it way to wallow me you know to take it keep it in my oh my gosh dear pretty good to darling lulu die ti dia che wa bo ya tu top le sui le me si ti
pyo le chin tan tot ta shin mya ko ta ya pyo shin mae kaung ne ne ye le pa se lo no khon sa ta lai ba de shin tot ta shin mya shin tu ta phle sui ne me so re a si zin le ma chama romi ne a tu
chama mon nu a
အိဆက်ချင်းဆိုတဲ့အကြောင်းအရာလေးကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်။တော်တရှင်များရှင်။လူသားဖြစ်ကြတဲ့ကျမတို့အနေနဲ့အိဆက်ဖို့လိုအပ်ပါတယ်။လုံလောက်တဲ့အိဆက်မှုမျိုးမရှိဘူးဆိုရင်ကျမတို့အနေနဲ့စီးစင်အဥ္စာတွေကိုရရှိဖို့မလုံဆောင်နိုင်ပါဘူးရှင်
။ဟုတ်ပါတယ်ရှင်။အိဆက်တာကကျမတို့ကျန်းမာရေးအတွက်နဲ့ကိုယ်စိတ်နှပါချမ်းသာဖို့အတွက်အမှန်တကယ်လိုအပ်ပါတယ်။ကျမအနေနဲ့အိဆက်မှုမရှိဘူးဆိုရင်မကြမီအတွင်းဒါမှမဟုတ်နောက်ပိုင်းမှာပြားနာမှုကိုခံစားလာကြရမှာဖြစ်ပါတယ်
။ကျမတို့လူသားတွေအနေနဲ့တညမှာ၈နာရီအိပ်စက်ဖို့လိုအပ်ပါတယ်။အရေးဝါဒကကျမတို့ကိုကိုယ်ရောစိတ်ပါကောင်းမှုစွာအနာရဖို့အတွက်အထောက်အကူပေးတဲ့အပြင်ယောဂဘိုးတွေကိုလည်းတွန်းလှန်ဖို့ကူညီပေးပါတယ်ရှင်။စီချိုယောဂဖြစ်မှုကနေကာဝယ်ပေးတဲ့အပြင်နှလုံးယောဂအဝတ်လွန်နာနဲ့သွေးထုတ်ယောဂခံစားရမှုအပေါင်းကနေလည်းလျော့နည်းစေပါတယ်ရှင်။
တို့သားရှင်များရှင်နာသာရှည်မတန်ဆွမ်းတဲ့ယောဂါတွေဖြစ်တဲ့အစစ်ရောင်ရမ်းတာ၊စောက်ကပ်ယောဂါ၊နာကျင်တာ၊အသက်ယောဂါ၊အကျိုးအားနေပြီးခြေလက်တုံတဲ့ယောဂါ၊စိတ်တကြွယောဂါကိုခံစားရတာ၊စားတဲ့ဝေဒနာတွေအတွက်အိပ်စက်တာကကျမရင်းနဲ့ညွညွပြီးအလေးထားရတဲ့အရာတစ်ခုပဲဖြစ်ပါတယ်
။ယနေ့မှကျမတို့လူသားတွေဟာဆိုရင်အိပ်စက်ခြင်းကို9နာရီကနေ9နာရီအချိန်ပမာဏထက်လျော့နေပြီးတော့အိပ်စက်နေကြပါတယ်။ဒါပြင်အိပ်စက်မှုပြဿနာနဲ့ကြုံတွေ့နေရတဲ့သူအရေအတွက်ဟာဆိုရင်တိုးပွားလာပြီးတော့တန်ပေါင်းများစွာသောလူတွေဟာဆိုရင်နာတာရှည်အေးပြတ်မှုယောဂပုံစံအမျိုးမျိုးကိုခံစားနေကြရပါလိမ့်ရှင်
။မှန်ပါတယ်ရှင်။အေးမဝတဲ့အတွက်ကြောင့်နေခင်ဘက်အလုပ်တွေကိုလောက်ကန်ရမှာလှုပ်ဆောင်နိုင်စွမ်းစွန့်ရည်ကျဆင်းလာပါတယ်။တညတာချင်းမှအိပ်စက်တဲ့အချိန်ကိုတနာယူခွေးလျှော့ချလိုက်ရင်နေဘက်မှာနိုးကြားစွာနေထိုင်မှုကို30နှစ်ရာခိုင်နှုန်းလျှော့ချသွားစေပါတယ်။လာမယ့်အချိန်တွေမှာအေးမဝတဲ့အတွက်မှတ်သားနိုင်စွမ်းနဲ့အသည့်အញ្ញံဆိုင်ရာကျွမ်းကျင်မှုကိုကျဆင်းစေနိုင်ပါတယ်။အလုတ်လုတ်တဲ့နေရာမှာအေးမဝတဲ့အလုတ်သမားတယောက်ကြောင့်မတော်တဆဖြစ်မှုနှစ်ဆအဖြစ်ဖြစ်နိုင်ပါတယ်
။တော်တာရှင်များရှင်။ကျမတို့အနေနဲ့တညတာလုံးကောင်းမှုစွာအိပ်စက်ရတဲ့အတွက်လန်ဆွမ်းမှုနဲ့အတူအတွေ့အသည့်တွေကိုရရှိလာပါတယ်။ကျမတို့အတွက်ကိုယ်စိတ်ချမ်းသာစွာနေထိုင်နိုင်ဖို့ရုပ်ပိုင်းဝိညာဉ်ရေးပိုင်းနဲ့စိတ်ပိုင်းဆိုင်ရာအတွက်အကောင်းဆုံးအချိန်တွေကိုဖန်တီးပေးပါတယ်။အေးရမွားတဲ့အတွက်ဖြစ်ပေါ်လာတဲ့ပြဿနာတွေဟာဆိုရင်ကျမတို့ရဲ့ပဲဝင်ခြင်းမှာရှိနေပါတယ်။ဒါကြောင့်မို့သုံးလောက်တဲ့အိပ်စက်မှုနဲ့အနာယူမှုရရှိဖို့ကျမတို့တို့စီမံတာဝန်ရှိပါတယ်။ဥပုံနေနဲ့အိပ်စက်မှုတွေဟာဆိုရင်လူသားတွေရဲ့ကနာမငြိမ်ဖြစ်မှုအတွက်စစ်မှန်တဲ့အနာယူမှုပဲဖြစ်ပါတယ်ရှင်။သောတာရှင်များအားလုံးကိုယ်စိတ်နှလုံးသုံးပါးစလုံးရှင်လန်းကြပါသေးရှင်။
တို့သားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
။ကျေးဇူးတင်ပါရှင်။
တီးတရားချေဝါဘူယာတူတပ်လေဆွေရီမစီတီ။တ
ို့သားရှင်ပေါင်းရှင်လန်းချမ်းမြေ့တော်မူကြပါစေ။ဖိလိပ္ပုအင်္ဂလိတရားဖြန့်ဝေခြင်းဆိုတဲ့ခေါင်းစဉ်နဲ့ဟ ောကြားတော်မှာဖြစ်ပါတယ်။တမန်တော်ဝတ္ထုအခန်းကြီး၈ကိုအခြေခံပြီးဒီတရားဟောချက်ကိုဟောတော်မှာပါခင်ဗျာ။ဒီနေ့တော့ရှင်ပေါလုအကြောင်းနဲ့အစပြုကြပါစို့။ရှင်ပေါလုအဲ့ဒီအချိန်ကသူ့ကိုရှောလူလို့ခေါ်ကြတာပါ။တတိဖန်ကိုခဲနဲ့ပေါက်တတ်တဲ့အချိန်ကအထားတဲ့အဝတ်ပုံကြီးကိုစောင့်နေရင်ဒေါသအမျက်ချောင်းချောင်းထွက်နေတဲ့လူအုပ်ကြီးကိုသူစိုက်ကြည့်နေပါတယ်။လူအုပ်ကြီးကကြောက်ခဲတွေနဲ့တအုံအုံတိုင်းတိုင်းသူတိုင်ကလူပြီးပေါက်နေတဲ့အချိန်မှာဗိမာန်တော်နဲ့ပညတ်တော်ကိုမထီမဲ့မြင်ပြုရင်ဒီလိုပဲခံရမယ်ပညတ်တရားကသတ်မှတ်ထားတဲ့အတိုင်းသိပါစေလို့တွေးတော်ရင်စိုက်ကြည့်နေတာဖြစ်ပါလိမ့်မယ်နောက်ပိုင်းရှင်ဘောလူဟာထင်ရှားတဲ့တမန်တော်ကြီးတစ်ပါးအဖြစ်ပြောင်းလဲသွားခဲ့ပါတယ်ရှောလူဆိုတဲ့ဖာရိရှဲအကြောင်းကိုအဲ့ဒီအချိန်ကသူ့ရဲ့နာမည်ကိုပထမဦးစွာစတင်သိခဲ့ကြတာဖြစ်ပါတယ်သူကနာမည်ကျော်ဆရာကြီးဂါမလီလထံပညာစည်းပူးဖို့မကြသေးမီကမှယေရုရှလင်မြို့ကိုရောက်ရှိလာခဲ့တာပါစိတ်ဓာတ်ပြင်းထန်လာတဲ့သူငယ်ရှောလူဟာဖြစ်ရပ်အားလုံးကိုသဘောတူထောက်ခံတဲ့ပုံစံနဲ့အားပေးအားမြောက်ပြုရင်းစိုက်ကြည့်နေခဲ့တာပါသူ့ရဲ့အခြေခံယုံကြည်ချက်ကယေရှုရှင်ရဲ့တပည့်တော်တွေဟာသူတို့ရဲ့ဘာသာရေးကိုအန္တရာယ်ပေးနေသူတွေမိစ္ဆာတွေလို့သူထင်မှတ်ပြီးတတိပံဟောပြောတဲ့အချက်တွေသာအမှန်ဖြစ်ရင်သူစည်းပူးထားတဲ့ပညာတွေလည်းအလကားပဲလို့သူယုံကြည်ခဲ့ပါတယ်။ဒါကြောင့်တကွဲတပြားပြေးလွှားနေတဲ့ခရိယန်တွေကိုညင်စဲနှိပ်စက်ရမှာခေါင်းဆောင်အဖြစ်နဲ့ဦးဆောင်ခဲ့တာဖြစ်ပါတယ်။တမန်တော်ဝတ္ထုအခန်းကြီး၈အငယ်၃မှာကျွန်တော်ဖတ်ပြပါမယ်။ရှောလူဒီအသင်းတော်ကိုဖျက်ဆီးလေ၏အိမ်များသို့ဝင်ပြေးလင်ယောက်ျားမိန်းမတို့ကိုဆွဲငင်၍ထောင်ထဲ၌လောင်ထားတတ်၏လို့ဖော်ပြထားတာတွေ့ရပါတယ်။ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာ။ရှောလူဦးဆောင်နေတဲ့ကြောက်စရာကောင်းတဲ့လုပ်ငန်းကကောင်းကြီးမင်္ဂလာတရဖြစ်စေခဲ့ပါတယ်ခရိယန်တွေဟာမြို့ထဲမှာမနေဝန်းကြတော့ပါဘူးကြေးလက်တော်ရွာအနတ်ပြေးထွက်သွားကြပါတော့တယ်ဒါပေမဲ့ခရိယန်တွေဟာပါဇက်ပိတ်မထားကြပါဘူးခရိယန်တွေရောက်ရအရမှာမလုပ်ကြပါတည်းတမန်တော်ဝုဒ္ဓအခန်းကြီး၈အခန်းငယ်၄ကိုကျွန်တော်ဖတ်ပြပါရစေထို့ကြောင့်အရရတို့ကွဲပြားသောသူတို့သည်လှဲ့လေ၍နှုတ်ကပတ်တော်ဒီဟုသောအေးဝင်လီတရားတော်ကိုဟောပြောကြ၏ဒါကြောင့်ထောင်ပေါင်းများစွာသောခရိယန်ဘာသာဝင်ယုံကြည်သူများဟာရောက်လေရာမှာတရားဒေသနာတွေဟောကြတဲ့အတွက်အေးဝင်လိတရားဒေသနာတော်တောမိပမာအရှိန်ဟုန်နဲ့နေရာအနှံ့ပြန့်ပွားသွားပါတော့တယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာအသင်းတော်ကြီးအရှိန်ဟုန်နဲ့တိုးတက်လာတဲ့အတွက်တရားဟောလုပ်ငန်းကိုအဟန့်တားမရှိစေဖို့ရာနောက်ပိုင်းကအသင်းတော်ရဲ့ပြဿနာများကိုကြီးစုဖြေရှင်းမှုရာနဲ့မုတ်ဆိုးမများနဲ့ဆင်းရဲသားများကိုကြီးစုစောင့်ရှောက်ရာအသင်းတော်ခုနှစ်ယောက်ကိုရွေးချယ်ခံထားခဲ့ကြပါတယ်ရွေးချယ်ခံထားတဲ့အသင်းတော်ခုနှစ်ယောက်ထဲမှာတတိဖန်ဟာလည်းတယောက်အပါဝင်ပါသူ့ရဲ့အထူးတာဝန်ကတော့မုတ်ဆိုးမတိုင်းတရားမျှတတဲ့အခွင့်အရေးကိုရရှိဖို့တာဝန်ယူဆောင်ရွက်ရပါတယ်အဲ့ဒီအသင်းတော်ခုနှစ်ယောက်ထဲမှာနောက်တယောက်ကတော့ဖိလိပ္ပုဖြစ်ပါတယ်သူ့ရဲ့ဥတ္တပစိတ်နှိုးဆော်တဲ့အတိုင်းခရစ်တော်အကြောင်းဟောဖို့ရှင်မာရိမြို့ကထွက်လာခဲ့တာဖြစ်ပါတယ်ယေရုရှလင်မြို့သားတွေကရှင်မာရိပြည်သားတွေကိုအထင်အမြင်မကြီးကြပါဘူးရှင်မာရိပြည်သားတွေကိုတပါးမျိုးသားတွေလိုသဘောထားကြတာပါယေရုရှလင်မြို့သားနဲ့ရှမာရိမြို့သားတို့ဟာအပြာလာမုန်းနီးတဲ့ယန္တူတွေပါဖိလိပ္ပုမှာတော့ဒီစိတ်ဓာတ်တွေမရှိပါဘူးပထမဦးစားရှမာရိမြို့တော်ကိုဝင်ရောက်တရားဟောခဲ့တာဖြစ်ပါလိမ့်မယ်ယေရုရှလင်မြို့မှာတော့အင်္ဂလိတရားတော်ကိုလက်ခံသူရှိသလိုလက်မခံသူတွေလည်းရှိပေမဲ့ရှမာရိမြို့တော်မှာတော့အင်္ဂလိတရားတော်ကိုအားလုံးလက်ခံကြတဲ့သဘောမှတ်တမ်းမှာတွေ့ကြပါတယ်တမန်တော်ဝုဒ္ဓအခန်းကြီး၈အငယ်၈ကိုကျွန်တော်တို့ဖတ်ကြည့်ကြပါစို့ထိုမျိုးသူမျိုးသားတို့သည်အလွန်ဝမျောက်ခြင်းရှိကြ၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်ရှေးခေတ်တမန်တော်များခေတ်ကနဝိဇာအတ္တမောအတ္တတွေအတော်ကိုလိုက်စားယုံကြည်ခဲ့ကြတဲ့အချင်းလို့ဆိုရပါလိမ့်မယ်ခင်ဗျာဒါကြောင့်နဝိဇာအတ္တနဲ့အသက်မွေးဝမ်းကြောင်းပြုတ်နေတဲ့ရှိမုံမာကုအကြောင်းကိုရှင်လုကာရဲ့မှတ်တမ်းမှာဖော်ပြထားတာတွေ့ရတဲ့အပြင်ရှိမုံမာသူနည်းသူဟာနဲ့တကူများရရှိနေတဲ့အကြောင်းရှင်လုကာရဲ့မှတ်တမ်းမှာတွေ့ရပါတယ်တမန်တော်ဝုဒ္ဓခန်းကြီးရှိအခန်းငယ်၁၀မှာဤသူသည်ဘုရားသခင်မဟာတကူတော်ဖြစ်၏လို့သူကိုယ်သူထင်နေတယ်လို့ဖော်ပြထားတွေ့ရပါတယ်ဒါပေမဲ့အခုချိန်မှာသူ့ရဲ့တကူကြီးတဲ့သူတွေကိုရှိမုံတွေ့နေရပါပြီတမန်တော်ဝုဒ္ဓအခန်းကြီး၈အငယ်၆နဲ့ခွန်မှာလူအစုဝေးတို့သည်ကြား၍ဖိလိပ္ပုပြုသောနမိတ်လက္ခဏာတို့ကိုမြင်သောအခါသူ၏စကားကိုတညီတညူထီးနားထောင်ကြ၏အကြောင်းမူကားနတ်ဆိုးဆွဲသောသူများတို့၏အထက်မှနတ်ဆိုးတို့သည်ပြင်းစွာသောအသံနှင့်အော်ခစ်လျက်ထွက်သွားကြ၏ကိုယ်မလှုပ်နိုင်သောသူခြေမစွမ်းသောသူတို့သည်ပဂတိအဖြစ်သို့ရောက်ကြ၏ဖိလိပ္ပုရရှိတဲ့အံ့ဩဘယ်နမိတ်လက္ခဏာကိုတွေ့တဲ့လူအုပ်ကြီးဟာဖိလိပ္ပုထံမှတရားဒေသနာကို ကြားနာပြီးနှစ်ချင်းခံယူခဲ့ကြပါတယ်နှစ်ချင်းခံသူတွေထဲမှာရှိမုံလဲပါခဲ့ပေမဲ့ဘုရားရှင်ရဲ့တကူတော့အစုံကိုတော့မတွေ့မသိသေးပါဘူးရှမာရိမြို့သားတို့ခရစ်တော်ကိုလက်ခံတဲ့အကြောင်းတည်င်းကြားရတဲ့အတွက်ရှင်ပေတုနဲ့ရှင်ယောဟန်ရောက်ရှိလာခဲ့ပါတယ်ယုံကြည်သူလူသစ်တွေဟာနှစ်ချင်းခံယူကြပေမဲ့တန်ရှင်သောဝိညာဉ်တော်ကိုမရရှိကြသေးပါဘူးဘုရားရှင်လက်ခံကြကြောင်းအတီးပြုတ်နိုင်မှုတန်ရှင်သောဝိညာဉ်တော်ရရှိကြရပါလိမ့်မယ်တန်ရှင်သောဝိညာဉ်တော်ရရှိသူတိုင်းဟာလည်းဖိလိပ္ပုလိုတရားဒေသနာတွေဟောကြားသက်သေခံကြပါလိမ့်မယ်အဲ့ဒီအချိန်မှာရှင်ပေတုနဲ့ရှင်ယောဟန်တို့ကနှစ်ချင်းခံယူပြီးတဲ့လူသစ်တွေအတွက်အထူးဆုတောင်းပေးလိုက်တဲ့အခါမှာတန်ရှင်သောဝိညာဉ်တော်ဆင်းသက်လာတာအထင်ရှားတွေ့ကြပါတော့တယ်ချစ်သောမိတ်ဆွေပေါင်းတို့ခင်ဗျာအဲ့ဒီအချိန်မှာနဝိဇာဆရာရှိမုံကသူလည်းတန်ရှင်သောဝိညာဉ်တော်ကိုလိုချင်ပါတယ်လို့တောင်းဆိုခဲ့ပါတယ်တကယ်တော့တန်ရှင်သောဝိညာဉ်တော်ကိုလိုချင်တာဟာအပြစ်မရှိပါဘူးဒါပေမဲ့ရှိမုံမှာကလိုချင်တဲ့အဓိကအကြောင်းရင်းကအခြားသူများကိုအခကြေးငွေနဲ့ကုသပေးခြင်းလို့ပါဝိညာဉ်တော်ရဖို့ဆိုတာသူနီးသူဟာနဲ့တော့မရနိုင်ဘူးဆိုတာသူသိတယ်ဒါကြောင့်ပေတရုနဲ့ယောဟန်ထံမှာရှိတဲ့ဝိညာဉ်တကူကိုငွေနဲ့ဝယ်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်ငွေနဲ့ဝယ်ဖို့အကြောင်းပေတရုနဲ့ယောဟန်ကိုပြောတဲ့အခါမှာပေတရုကဒေါသထွက်ပြီးဘယ်လိုပြောပါသလဲဆိုတာမှတ်တမ်းမှာဖတ်ကြည့်ကြပါစို့တမန်တော်ဝုဒ္ဓအခန်းကြီး8အငယ်20နဲ့21ပေတရုကဖျားသခင်ကြီးစုတော်ကိုငွေနှင့်ဝယ်ယူမည်ဟုအကြံရှိသောကြောင့်သင်နှင့်တကွသင်၏ငွေသည်ပျက်စီးခြင်းသို့ရောက်ပါစေသင်သည်ဤအမှုရာနှင့်မဆက်ဆံသောသူဖြစ်အကြောင်းမူကားသင်၏စိတ်နှလုံးသည်ဖျားသခင်ရှေ့၌ဖြောင့်မတ်ခြင်းမရှိပေတရုကပြက်ပြက်သားသားပြောလိုက်ပေမယ့်မျှော်လင့်ချက်ကိုဖွင့်ထားပေးပါသေးတယ်။နောင်တရမယ်ဆိုရင်ဖျားရှင်ခွင့်လွှတ်တော်မူမယ့်အကြောင်းဘုရားရှင်ကိုယူသည်မြတ်နိုးခိုလုံကူးစားပါကကရုဏာတော်အနန္တမေတ္တာတော်အနန္တတကူတော်အနန္တနဲ့ခွင့်လွှတ်ပေးခြင်းခံရလိမ့်မယ်လို့ပြောလိုက်ပါတယ်အခုချိန်မှနဲ့ဆိုရင်ရှင်လုကာရဲ့မှတ်တမ်းမှာငွေနဲ့ပြဿနာတက်တာ၃ချိန်ရှိသွားခဲ့ပါပြီယူဒရှကာယုတ်ငွေကိုတတ်မဲ့လို့သခင်ယေရှုခရစ်ကိုငွေ30နဲ့အနှံခဲ့တဲ့အကြောင်းကိုဂျိုးစီဝါကိုတတ်မဲ့တဲ့အာနနိနဲ့ရှဖိရဲ့အကြောင်းအခုနောက်ဆုံးတစ်ချိန်ကတော့နဝိဇာဆရာရှိမုံမာကူကယောဟန်နဲ့ပေတရုကိုတန်ရှင်သောဝိညာဉ်တော်ကိုငွေနဲ့ပေးဝယ်ခဲ့ပြန်ပါပြီ။မိတ်ဆွေတို့ကိုကိုကိုဆိုးလွန်းတယ်လို့မထင်ပါနဲ့။အရေးကြီးတာကကိုအမားကိုသိဖို့ပါ။အမားကိုသိရင်အမားအတွက်နောင်တရဖို့ပါ။နောင်တဆိုတာဘာလဲ။နောင်တဆိုတာအကောင်းဘက်ကမြင်ခြင်းပါ။နောင်တရတဲ့အခါဝိညာဉ်တော်ကသင်သည်ပြောင်းလဲနိုင်၏လို့ပြောပါလိမ့်မယ်။အကောင်းဘက်သို့ကူးပြောင်းနိုင်၏လို့လည်းပြောပါလိမ့်မယ်။အမှန်တကယ်နောင်တရမယ်ဆိုရင်ဝိညာဉ်တော်ကဥဆောင်ပြီးအတ္တတော်အတ္တတာအစပြုပုံသဏ္ဍာန်ပြောင်းလဲပေးပါလိမ့်မယ်။ယုံကြည်သူလူသစ်တွေဘဝအတ္တတာဝိညာဉ်တော်တကူနဲ့လုံးဝပြောင်းလဲသွားကြတာမျက်ဝါးထင်ထင်တွေ့မြင်ကြရပါတယ်။တမန်တော်ဝုဒ္ဓအခန်းကြီး6အခန်းငယ်26ကိုကျွန်တော်ဖတ်ပြပါမယ်။တပန်ထာဝရဘုရား၏ကောင်းကင်တမန်သည်ဖိလိပ္ပုအားတင်ထ၍ယေရုရှလင်မြို့မှဂါဇာမြို့သို့သွားရာတောလမ်းတွင်တောင်မျက်နှာသို့သွားလောဟုဆိုသည့်အတိုင်းဖိလိပ္ပုသည်ထ၍သွားလေ။ထိုအကြောင်းအရာကိုစဉ်းစားကြည့်ပါတန်ရှင်သောဝိညာဉ်တော်ကလမ်းပြပေးနေတာတွေ့ရပါလိမ့်မယ်။တတိဖန်ကိုဂဲနဲ့ပေါက်တကြပြီးတဲ့နောက်ယေရုရှလင်မြို့ကထွက်ပြေးသွားကြတဲ့ခရိယန်ယုံကြည်သူတွေကိုတန်ရှင်သောဝိညာဉ်တော်ကတန်ဝူယူလမ်းညွှန်ပေးခဲ့တဲ့အတွက်ထွက်ပြေးသွားကြတဲ့ယုံကြည်သူအမျိုးသမီးအမျိုးသားတွေဒုက္ခမရောက်ခဲ့ကြတဲ့အပြင်တရားဒေသနာဟောကြားဖို့သက်သေခံဖို့ခွင့်ကောင်းအခြေအနေကောင်းတွေနဲ့ကြုံတွေ့ခဲ့ကြတဲ့အတွက်ဧဝံဂေလိတရားတော်ဟာတောမိပမာနေရန်အနှံ့ကိုပြန်သွားခဲ့တာတွေ့ကြပါပြန်ပွားသွားခဲ့တာတွေ့ကြပါတယ်အသင်းတော်ကိုတန်ရှင်သောဝိညာဉ်တော်ကဘယ်တော့မှပြစ်မထားပါဘူးဖျားရှင်ရဲ့အလိုတော်နဲ့အညီလမ်းညွန်ပေးဖို့အမြဲတမ်းအသင့်ရှိနေပါတယ်ကျွန်တော်တို့ကိုလည်းဝိညာဉ်တော်ကဘယ်တော့မှပြစ်မထားပါဘူးဒါကိုကျွန်တော်တို့ယုံပါကျွန်တော်တို့ကသာယုံကြည်ကိုးစားအနှံ့ကြမယ်ဆိုရင်ထာဝရအရှင်ဖျားသခင်ကအစင်သာဝရလမ်းညွန်စောင့်ရှောက်တော်မူပါလိမ့်မယ်တမန်တော်ဝုဒ္ဓအခန်းကြီး8အငယ်26နဲ့29ကိုကျွန်တော်ဖတ်ပြပါမယ်ဖိလိပ္ပုသည်ထ၍သွားလေထိုအခါဤသျောပိပြည်ကိုအစိုးရသောမိဖုရားဂန်ဒက်ထံမှဘုံကြီးသောအမတ်ဖြစ်၍ဘာနာတော်ရှိသည်မြကိုအုပ်စိုးရသောဤသျောပိပြည်သားတယောက်သည်ကိုးကွယ်ခြင်းအလို့ငါယေရုရှလင်မြို့သို့သွား၏ယေရုရှလင်မြို့သို့သွား၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်ဤသျောပိအမတ်ကယူရဘာသာကိုယုံကြည်လက်ခံထားပြည်သူဖြစ်ပါလိမ့်မယ်ဒီအချက်ကိုဝိညာဉ်တော်ဥဆောင်လမ်းညွှန်ခြင်းအားဖြင့်ဖိလိပ္ပုဟာနေရာမရွေးပုပ်ကူမရွေးအမှုတော်ဆောင်ရွက်ပုံကိုဖော်ပြလိုတဲ့အတွက်ဒီအထုပ်ပတ်တိကိုရှင်လုကာကမှတ်တမ်းတင်ထားခဲ့တာဖြစ်နိုင်ပါတယ်အဲ့ဒီအချိန်က ဟေရှာ53ကိုအီသီယိုးပီးအမတ်ကြီးဖတ်နေတာပါ။ဟေရှာ53အငယ်88မှာကျွန်တော်ဖတ်ပြပါမယ်။ထိုသူသည်ညှင်းဆဲခြင်းနှင့်နှိပ်စက်ခြင်းကိုခံ၍နှုတ်ကိုမဖွင့်မဲနေ၏။အသေးသက်ချင်းကဆောင်းသွားသောတိုးတငယ်ကဲ့သို့သူကိုဆောင်းသွား၍တိုးသည်အမွှေးညက်သောသူရှိမှမမြည်ပဲနေသကဲ့သို့သူသည်နှုတ်ကိုမဖွင့်မဲနေ၏။မတရားစွာစီရင်ခြင်းအပြင်သူကိုထုတ်သွားကြ၏။အသက်ရှင်သောသူတို့၏နေရာမှသူကိုတုတ်တင်ပယ်ရှင်းသည်ဖြစ်၏။သူ၏အမျိုးအနွယ်ကိုအဘယ်သူပြညွန်မည်နည်းငါ၏လူမျိုးအပြစ်ကြောင့်ဒဏ်ခတ်တော်မူခြင်းကိုခံရလေ၏ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာအမတ်ကြီးကဒီကြမ်းချက်ကိုဖတ်ပြီးဒါဘု து အကြောင်းလဲလို့မေးလိုက်ပါတယ်ပရောဖက်ကြီးကသူ့အကြောင်းကိုသူပြောနေတာလားလို့မေးလိုက်တဲ့အခါမှာဖိလိပ္ပုကဘယ်လိုပြောလိုက်ပါသလဲဆိုတာတမန်ကျမ်းစာကိုပဲကျွန်တော်ဖတ်ပြပါမယ်တမန်တော်ဝုဒ္ဓအခန်းကြီး၈အခန်းငယ်35ဖိလိပ္ပုသည်မိမိနှုတ်ကိုဖွင့်၍ထိုကျမ်းစာချက်ကိုအစွဲပြုလျက်ယေရှု၏အကြောင်းဒီဟုသောအင်းဝီလီတရားတော်ကိုဟောလေ၏လို့မှတ်တမ်းတင်ထားခဲ့ပါတယ်။တန်ရှင်သောဝိညာဉ်တော်ကလမ်းညွန်ပို့ဆောင်ပေးနေပါတယ်။ဖိလိပ္ပုကလည်းတရားဒေသနာတော်ကိုဟောကြားဖို့ဆိုရင်ကြောင်းယုံခြင်းတွန့်ဆုတ်ခြင်းလုံးဝမရှိပါဘူး။ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာ။အီသီယိုးပီးအမတ်ကြီးဟာငြိမ်သချင်းချမ်းသာကိုရရှိသွားခဲ့ပါပြီ။ဟေရှာယအနာဂတ်ကျမ်းရဲ့ကြိုတင်ဟောကြားထားတဲ့ဗျာဒိတ်တော်ဟာသခင်ယေရှုခရစ်ရဲ့အသက်တာအားဖြင့်ပြည့်စုံသွားခဲ့ပြီဖြစ်ကြောင်းယုံကြည်လက်ခံပြီးရေကိုတွေ့တဲ့အခါမှာသူ့ကိုနှစ်ချင်းမင်္ဂလာပေးဖို့ချက်ချင်းတောင်းဆိုခဲ့တာတွေ့ကြပါတယ်။အဲ့ဒီအဖြစ်ပြက်အားဖြင့်ရှင်လူကာရဲ့အားပေးထားတဲ့အကြောင်းရင်းနောက်တစ်ခုကရှင်လူကာခရစ်ဝင်ကျမ်းနဲ့တမန်တော်ဝုဒ္ဓမှာနှစ်ချင်းမင်္ဂလာအကြောင်းကိုအကျဉ်းချင်းအဖန်မှာဖော်ပြထားတာတွေ့ကြပါတယ်။နှစ်ချင်းမင်္ဂလာလို့ဘာသာပြန်ထားတဲ့ဟေလသစကားလုံးရဲ့အဓိပ္ပာယ်ကလူကိုဖြစ်စေအရာဝတ္ထုကိုဖြစ်စေရေ၌မြုပ်သွားအောင်နှိမ့်မြုပ်ခြင်းလို့အဓိပ္ပာယ်ရှိပါတယ်။ရှင်ယိုဟန်ကိုနှစ်ချင်းဆရာယိုဟန်လို့ခေါ်ဆိုခဲ့တာဟာလည်းပဲနောင်တရသူများကိုရေထဲမှာနှိမ့်မြုပ်သွားအောင်နှစ်ချင်းပေးခဲ့လို့ဖြစ်ပါတယ်။ဣသျောပိအမတ်ကြီးဟာလည်းယေရှုရှင်ပြသသွားတော်မူတဲ့နမူနာအတိုင်းရေထဲကိုဆင်းပြီးရေထဲမှာနှိမ့်မြုပ်သွားအောင်နှစ်ချင်းမင်္ဂလာကိုခံယူသွားတာတွေ့ကြပါတယ်။နှစ်ချင်းမင်္ဂလာရဲ့အဓိပ္ပာယ်ကိုယောမအခန်းကြီး6အငယ်3နဲ့4မှာဖတ်ကြည့်ကြပါစို့။ယေရှုခရစ်၌ဗတ္တိဇံခံတော်သူရှိသည်များတို့သည်အသေးခံတော်မူခြင်း၌ဗတ္တိဇံကိုခံတော်အဖျင်ထိုသခင်နှင့်အတူတင်းညူခြင်းကိုခံရကြ၏အကြောင်းမူကားခရစ်တော်သည်ခမည်းတော်ဤဘုံတကူတော်အဖျင်တည်ခြင်းမှထားမြောက်တော်မူသည့်ဤသူငါတို့သည်လည်းအသစ်သောအသက်တာ၌ကျင်လျားကြသည်လို့ဖော်ပြထားတာတွေ့ရပါတယ်ကျွန်တော်တို့ယေနှစ်ချင်းခံယူကြတာဟာယေရှုရှင်ရဲ့အလောင်းတော်ကိုတင်းကျိုင်းကူထဲမှာမြုပ်နှံခဲ့သလိုကျွန်တော်တို့ရဲ့အပြစ်ကောင်လူဟောင်းကြီးကိုရေတင်းကျိုင်းတွင်းမှာမြုပ်နှံပစ်လိုက်တာဖြစ်ပါတယ်ကျွန်တော်တို့ရေထဲကပြန်ထလာတာကသခင်ယေရှုခရစ်ကိုမြုပ်နှံပြီးတဲ့နောက်သုံးရက်မြောက်တဲ့နေ့မှာရှင်ပြန်ထမြောက်တော်မူသလိုသခင်ယေရှုခရစ်ရဲ့ဖြောင့်မတ်သောအသက်တာမျိုးနဲ့အသစ်သောအသက်တာနဲ့အပြစ်ဒုစိုက်ကိုအောင်မြင်ထမြောက်လာခြင်းကိုပုံဆောင်ထားတာပါနောက်တနည်းနဲ့သခင်ယေရှုခရစ်တည်ခြင်းမှာရှင်ပြန်ထမြောက်ခြင်းကိုတတိယတဲ့အထိတ်မှတ်တစ်ခုဖြစ်ပါတယ်ချစ်သောမိတ်ဆွေပေါင်းတို့ခင်ဗျာနှစ်ချင်းမင်္ဂလာအကြောင်းတခမ်းရပြီးရှေးဦးအသင်းတော်မှာတန်ရှင်သောဝိညာဉ်တော်ရဲ့ဆောင်ရွက်မှုနဲ့နည်းပုံကိုစဉ်းစားကြည့်ကြအောင်ဝိညာဉ်တော်ကတိုက်ရိုက်လှုပ်ရှားပြီးတခါတလေနားမလည်နိုင်လောက်အောင်အာအာသင့်စရာတွေတွေ့ရပါတယ်တမန်တော်ရှိအငယ်39နဲ့40ကိုဖတ်ကြည့်ကြပါစို့ရေထဲကတက်ကြလင်ထာဝရဖျား၏ဝိညာဉ်တော်သည်ဖိလိပ္ပုကိုဆောင်ယူတော်မူ၍အမတ်သည်ဖိလိပ္ပုကိုနောက်တဖန်မတွေ့မမြင်ရဝမ်းသာခြင်းနှင့်မိမိသွားရသောလမ်းကိုသွားလေ၏ဖိလိပ္ပုသည်လည်းအာဇုံမြို့၌ပေါ်လာ၍ထိုမြို့မှကဲသရီမြို့တိုင်အောင်မြို့ရွာအစဉ်အတိုင်းလျှောက်သွား၍အင်္ဂလီတရားကိုဟောလေ၏လို့မှတ်တမ်းတင်ထားခဲ့ပါတယ်။ဝိညာဉ်တော်အနေနဲ့ဘယ်ပုံဘယ်နည်းဆောင်ရွက်မယ်ဆိုတာအတတ်မသိနိုင်ပါဘူး။တချိန်ကနာဇရက်မြို့မှာယေရှုရှင်ဟာဒေါသအမျက်ချောင်းချောင်းထွက်နေတဲ့လူအုပ်ကြီးကြားထဲကရုတ်တရက်ပျောက်ကွယ်သွားခဲ့ပါတယ်။အခုတခါတော့ဂူရောရှင်ရဲ့တပည့်တော်တဦးဟာအီသိုးပီးယားအမတ်ကြီးရှိကလုံးဝပျောက်ကွယ်သွားခဲ့ပြန်ပါပြီ။မြောက်အရ25မိုင်လောက်ဝေးတဲ့အာဇုံမြို့ကိုရောက်သွားခဲ့ပါတယ်။ကျွန်တော်တို့အနေနဲ့တွေးကြည့်အောင်ကလွဲလို့ဘယ်လိုပဲပုံဆိုတာအတိအကျမပြောနိုင်ပါဘူးဒီနေရာမှာဝိညာဉ်တော်ဆောင်ရွက်ပုံနဲ့အင်္ဂလိပ်တရားတော်ပြန်ပွားဖို့အရေးကြီးပုံကိုကျွန်တော်တို့အတွက် တိမ့်မဆရာရှင်လူကာကမှတ်တမ်းတင်ထားပေးခဲ့တာပါ။ဣသျောပိအမတ်ကြီးလည်းသူ့ရဲ့တိုင်းပြည်ကိုပြန်သွားပြီးသူ့ရဲ့တိုင်းပြည်မှာဖျားရှင်ရဲ့တန်တမာအဖြစ်နဲ့အေးငူလီတရားတော်ကိုဖြန့်ချီခဲ့တာတွေ့ရပါတယ်။အဲ့ဒီအချက်မှန်ကန်ကြောင်းပြရမယ်ဆိုရင်အာဖရိကတိုက်အခြားနယ်မြေတွေမှာနောက်ပိုင်းမှသာသနာပြုဆရာများမှတဆင့်ခရစ်ယာန်ဘာသာနဲ့မွတ်စလင်ဘာသာများရောက်ရှိသွားခဲ့တာပါ။ဣသျောပိနိုင်ငံမှာတော့ဒီလိုမဟုတ်ပါဘူး။သာသနာပြုဆရာတွေရောက်လာမှခရစ်ယာန်ဘာသာရောက်ရှိလာတာမဟုတ်ပါဘူး။ရှေးရာစုနှစ်ပေါင်းများစွာကတည်းကခရစ်ယာန်အယူဝါဒကိုလက်ခံလိုက်ရှောက်နေကြတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်ဆိုတာကျွန်တော်တွေ့ရပါတယ်။ဒီအဖြစ်အပျက်ထဲမှာကျွန်တော်နှစ်ချိုက်တဲ့အပိုင်းကတော့ဣသျောပိအမတ်ကြီးရဲ့တခဏချင်းအတွင်းသခင်ယေရှုခရစ်ကိုလက်ခံဖို့ဆုံးဖြတ်လိုက်ပုံပါပဲ။အဲ့ဒီလိုယုံကြည်ခြင်းမျိုးကျွန်တော်တို့မှရှိဖို့နေ့စဉ်လိုအပ်ပါလိမ့်မယ်။ဣသျောပိအမတ်ကြီးကြားသည့်သလိုနားထောင်လိုက်လျှောက်သလိုကျွန်တော်တို့လည်းနားထောင်လိုက်လျှောက်နိုင်ဖို့မားစတော်မူပါလို့ဆုတောင်းကြပါစို့ဖိလိပ္ပုဟာဝိညာဉ်တော်စေလွှတ်ရာကိုတွားသလိုဝိညာဉ်တော်လမ်းညွန်တဲ့အတိုင်းဆောင်ရွက်ခဲ့သလိုကျွန်တော်တို့လည်းဝိညာဉ်တော်လမ်းညွန်တဲ့အတိုင်းလှုပ်ဆောင်နိုင်ရာဆုံးဖြတ်ကြပါစို့ဖခင်သခင်တရားစီကိုမားစပါစို့
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။သောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကတန့်ရှင်သောပတ်ဝန်းကျင်ဖန်တီးခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါရရှင်။သောတာရှင်များရှင်ခရစ်ယာန်အိမ်နောင်တိုင်းမှာစီကံရှိတင်ပါတယ်။မိဘနှစ်ပါးတို့ရဲ့အချင်းချင်းပြောဆိုဆက်ဆံမှုနဲ့အမှုရာတွေဟာသားသမီးများအားဖြစ်လာစေလိုတဲ့အတိုင်းမျက်နှိုးဖွယ်သောပုံစံနမူနာများဖြစ်နေတင်ပါတယ်။တန့်စင်တဲ့အပြောအဆိုနဲ့မှန်ကန်တဲ့ခရစ်ယာန်ယဉ်ကျေးမှုကိုဆွေးမြေးကျင့်သုံးတင်ပါတယ်။သားသမီးများနဲ့လူငယ်များအားအချင်းချင်းလေးစားရနဲ့ဖျားသခင်ကိုကြောက်ရွံ့ယူတည်ပြီးလူချင်းဝတ်များကိုလိုက်နာဆောင်ရှောက်ရန်လမ်းညွန်ကြက်မှတ်ရမယ်။ဖျားသခင်ရဲ့ပညတ်တော်တွေကိုလည်းဆောင်ရှောက်ယူတည်လေးစားရန်မိဘတွေကတင် जा ပေးရမယ်။ဒီလိုချင်းဝတ်ချင်းစင်တွေကိုသားသမီးတွေရဲ့အသက်တာမှာပုံသွင်းပေးနိုင်မယ်ဆိုရင်လူအများနဲ့ပေါင်းသင်းဆက်ဆံရမှာလဲအထောက်အမဖြစ်နေပါလိမ့်မယ်။သားသမီးတွေအားဝိညာဉ်ခွန်အားနည်းတဲ့အပေါင်းအသင်းတွေကိုလည်းတန့်ရှင်းရနိုင်ငံတော်သို့သွားရလန်းနဲ့တန့်ရှင်းဖြူစင်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးနိုင်ကြပါလိမ့်မယ်။မိဘတို့ရဲ့ဆုံးမဩဝါဒတိုင်းဟာအဆင့်တန်းမြင့်ပြီးမုံမြတ်တဲ့အကြောင်းချက်တွေဖြစ်နေတင်ပါတယ်။ဒါမှသာတရားစီရင်ရာနေ့ရက်ကိုရောက်တဲ့အခါအသက်စာဆောင်မှာရှက်ကြောက်ခြင်းနဲ့ကင်းစင်တဲ့မှတ်တမ်းကိုတွေ့မြင်ရမှာဖြစ်ပါတယ်ရှင်။ဒီလိုတင် जा ချက်တွေကိုရရှိထားတဲ့သားသမီးတွေဟာလည်းကြီးလေးတဲ့တာဝန်ကိုထမ်းဆောင်နိုင်ပြီးသူတို့ရဲ့ပုံစံနမူနာအဖြစ်သူတစ်ပါးတွေဟာလည်းအမှန်တရားကိုမြင်နိုင်မှာဖြစ်ပါတယ်။ကိုချင်းတရားထိမ့်သိမ့်တဲ့သူတွေဟာအဲ့ဒီလူချင်းဝန်စည်းကမ်းတွေကိုလေးစားကြမှာဖြစ်ပါတယ်။သားသမီးတွေရဲ့ကာယခွန်အားညံဆွဲအင်နဲ့ကျင့်ဝတ်ခြင်းစဉ်တွေကိုအတူယူလာကြလိမ့်မယ်။ဒီလိုသူတွေဟာခိုင်ခန့်မြန်မြန်နဲ့နယ်ယံနဲ့ကာကွယ်ထားပြီးဖြစ်တဲ့အတွက်မကောင်းမှုတွေကိုသွေးဆောင်တဲ့ဒုစရိုက်တွေကိုလည်းလွယ်ကူစွာကြောခိုင်းနိုင်ကြပါလိမ့်မယ်။သောတာရှင်များရှင်ရွှင်လန်းချမ်းမြေ့ပွဲဖြစ်တဲ့အိမ်တောင်ပြိုထောင်ပါကေတင်ရှင်ရဲ့ဂုံအင်္ဂါလက္ခဏာတွေကိုလိုက်လျှောက်ကျင့်သုံးရမှာမိဘတွေနဲ့သားသမီးတွေအတွဲရွှင်လန်းချမ်းမြေ့ပွဲအိမ်တောင်တည်ထောင်ရမယ့်ဝတ္တရားကိုဘယ်သောအခါမှတတိမလစ်ပါနဲ့။သခင်ခရစ်တော်ကိုအိမ်တောင်ထဲသို့ခေါ်ဆောင်ထားမယ်ဆိုရင်မိဘတွေဟာလည်းအမှားနဲ့အမှန်ကိုခွဲခြားသိမြင်မှာဖြစ်ပါတယ်။သားသမီးတွေကိုလည်းဖြောင့်မတ်တဲ့တစ်ပင်တွေအနေနဲ့ရက်တီလဲရှိပြီးဝိညာဉ်တော်အသီးကိုတီးချဖို့ကူညီမဆနိုင်မှာဖြစ်ပါတယ်။တော်တာရှင်များရှင်လူဘဝအတ္တမှာဒုက္ခများဖြစ်စည်းလွှမ်းမိုးမှုတွေကြုံတက်ပါတယ်ဒုက္ခဆိုတာလူသားတို့တွေ့ကြုံရစမြဲဓမ္မတာပဲဖြစ်ပါတယ်ရှင်ဒီလိုတိမ်လွှာဖုံးအုပ်ထားတဲ့အလားတာယာမှုကင်းမဲ့တဲ့နေ့ရက်တွေကိုရင်ဆိုင်ရတဲ့အခါသီးခံခြင်းတရားကျေးဇူးတရားနဲ့မေတ္တာတရားအဖြစ်ဝမ်းမြောက်ရွှင်လန်းခြင်းတရားကိုရယူလိုက်ပါရိုးရိုးရှင်းရှင်းနေအိမ်ဖြစ်စေပြီးရွှင်လန်းဝမ်းမြောက်ဖွယ်သောစကားတွေကိုအမြဲတစီပြောဆိုကာကရုဏာတရားကိုလက်ကင်ထားပြီးယဉ်ကျေးသိမ်မွေ့ခြင်းနဲ့မေတ္တာတရားကိန်းအောင်တဲ့အိမ်တောင်ဖြစ်ပါစေ အိမ်နောင်ရဲ့စည်းကမ်းကိုတန်ချိန်လုံးပမာမတင်းမာစေပဲညံအမျောအမြင်ဖြစ်၎င်းမေတ္တာဖြင့်၎င်းကြီးကျက်ကုကဲတင်ပါရဲ့ရှင်။သားသမီးတို့ဟာလည်းမေတ္တာဖြင့်အုပ်ချုပ်ခြင်းကိုလိုလားစွာလိုက်နာပါလိမ့်မယ်။မိဖတွေကလည်းသားသမီးတွေကိုအလင်းတင်နိုင်ချီးမွမ်းပါသူတို့ရဲ့အသက်တာကိုတတ်နိုင်သမျှပျော်ရွှင်စရာဖြစ်စေပါမေတ္တာကရုဏာကိုထင်ရှားစေခြင်းအပြင်သူတို့တွေရဲ့နှလုံးသားကိုပျော့ပြောင်းစေပါဒီလိုမှသားသမီးတွေရဲ့နှလုံးသားဟာတမန်တရားမျိုးစေ့အတွက်အသင့်ပြင်ထားပြီးဖြစ်ပါလိမ့်မယ်သခင်ဖျားဟာမြေကြီးပေါ်သို့မိုးတိမ်တဲ့ရေကိုသာပေးတာမဟုတ်ဘဲတင့်တယ်လှပပြီးရှင်လန်းတဲ့ရောင်ခြည်ကိုပါပေးထားခြင်းဖြစ်တဲ့အတွက်တစ်ဆိတ်ကလေးများကိုအပင်ပေါက်စေကပန်းပွင့်ကလေးတွေကိုလည်းပွင့်လာစေတာကိုသတိပြုပါသားသမီးတို့ကိုအပြစ်ကိုဖော်ပြဆုံးမသွန်သင်ပေးခြင်းပြုံတာမကမေတ္တာကရုဏာရှိထားပြီးအားပေးချီးမွမ်းရမှာဖြစ်ပါတယ်ရှင်။အိမ်တောင်မှာစိတ်ဝမ်းကွဲမှုမရှိပါစေနဲ့။ဖြောင့်မတ်ခြင်းတရား၌အိမ်တော်မိသားစုတိုင်းဟာအသင့်အင့်နေထိုင်ခြင်းနဲ့ငြိမ်သက်ခြင်းရရှိရန်လိုအပ်လာပါတယ်ရှင်။နာတော်တာဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးပေါ်ဖဖျားရှင်ကောင်းချီးချပေးပါစေရှင်။
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းညစ်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့0969 863 986 106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39 06 06 8669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါတယ်ရှင်။
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။